အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ဆက်ဆံရေးဟာအရေးကြီးတဲ့ကာလတစ်ခုကိုရောက်ရှိနေပြီးအတိတ်ကအောင်မြင်မှုတွေနဲ့အနာဂတ်မှာပုံစံသစ်တစ်ခုဖန်တီးပြီးတိစောက်သွားဖို့လိုအပ်တဲ့အကြောင်းတရုတ်သမ္မတရှီချင်းဖင်ကပြောလိုက်ပါတယ်။တရုတ်သမ္မတနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ရှေ့လာမဲ့လာထဲမှာအမေရိကန်ပြည်ထောင်စုမှာတွေ့ဆုံမဲ့အစီအစဉ်ကိုအကျိုးညှိနှိုင်းတဲ့အနေနဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်တွန်တနီလွန်နဲ့တနင်္လာနေ့ကတရုတ်စိုးရထိုင်ချင်းတာဝန်ရှိသူတွေတွေ့ဆုံရမှာတရုတ်ခေါင်းဆောင်ကပြောဆိုလိုက်တာပါ။နိုင်ငံခေါင်းဆောင်တွေရဲ့တွေ့ဆုံမှုဟာအမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ဆက်ဆံရေးအတွက်အလေးနဲ့ဆွေးနွေးနိုင်မဲ့အရေးကြီးတဲ့အခွင့်အလမ်းကောင်းတစ်ခုဖြစ်လိမ့်မယ်လို့လည်းအမေရိကန်ရာရှိတော်နယ်လွန်ကပြောပါရယ်။အမေရိကန်နဲ့တရုတ်သမ္မတနှစ်ဦးရဲ့ဆွေးနွေးပွဲကတော့အမေရိကန်နောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်ကဆန်နီလန်းစ်အပန်းဖြေစခန်းမှာဇွန်လ9ရက်နေ့ရှိရနေ့တွေမှာကျင်းပသွားမှာပါ။ထည့်သည့်ဆွေးနွေးပွဲအတွင်းမှာတော့နောက်ဆုံးချိန်နျူကလ িয়ার ဆန်တက်မှုတွေကြောင့်တင်းမာမှုတွေကြုံနေရတဲ့မြောက်ကိုရီးယားအရေးတရုတ်နိုင်ငံကငြင်းဆန်နေပေမဲ့အမေရိကန်ကတော့တရုတ်စိုးရရဲ့အားပေးမှုနဲ့စိုက်ဘာအင်တာနက်တက်ခတ်မှုတွေရှိနေတယ်လို့ဆွဆွဲနေတဲ့ကိစ္စတွေအာရှနိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကြားပင်လယ်ပြင်နယ်နိမိတ်ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကိစ္စတွေလည်းပါဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။